ရောက်ဒီမောင်သားရောဦးရထွန်းရောနှစ်ယောက်လုံးမင်္ဂလာနှစ်သက်ပါခင်ဗျာကျွန်တော်ဒီလိုနှစ်သက်မင်္ဂလာရှိတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းမင်္ဂလာသတင်းတွေကြားပါတယ်အထူးသဖြင့်အကျဉ်းသားတွေကိုလူချင်းချင်းနှံဝင်ပြေးတာရယ်နောက်တစ်ခါနိုင်ငံတော်သမ္မတရဲ့မတန်အတက်စရာကောင်းတဲ့မိန်ကွန်းဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်မှာဖြစ်နေရတဲ့အတိုင်းအတက်စရာကောင်းတဲ့နောက်ွယ်မှာတကယ်လက်တွေ့ဖြစ်နိုင်မလားဆိုတဲ့တန်ပြရတာအများအားဝင်လာနေပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်တာဖြစ်ပါတယ်ဆရာတော်ကိုပေါ့ဆုံးတစ်ချက်ကဝန်ထမ်းတွေကိုလာစားတူပြီးမယ်ဆိုတော့ကိစ္စလာစားတူရဲဆိုတော့အကုန်လုံးအတွက်ကျူးစူစရာဝန်သားစရာကောင်းတဲ့သတင်းပါဒါပေမဲ့လာစားတူလိုက်တာနဲ့တစ်ဆက်ထဲမှာပဲကုံစင်းနှုံမြင်မမှုကလည်းတက်လာတတ်ပါတယ်အဲ့ဒီတော့သူ့အနေနဲ့သူဘဲစားဘဲချီဖြစ်သွားတဲ့သဘောတွေအများကြီးတွေးခဲ့ရပါတယ်အခုတခါမှာတော့ဒီလိုလာစားတူရနဲ့အညီလိုက်ပါမြန်မာလာမယ်ကုံစင်းနှုံကိစ္စကိုထိန်းချုပ်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာဦးရထွန်းအမြင်ဆိုရင်ပြောပါခင်ဗျာ
ခုဒီတစ်ခါလာစာတိုးလိုက်တဲ့အခါမှာတော့အရင်တုန်းကအခြေအနေတွေနဲ့ဟိုမတူတဲ့အခြေအနေလေးတွေတော့ဒိဋ္ဌာမိတာပေါ့လေဘယ်လိုလဲဆိုတော့ NLD အစိုးရကလွန်ခဲ့တဲ့နှစ်နှစ်ကာလကလေးကဘတ်ဂျက်လုံငွေတွေကိုဒီငွေဆက်ကူရိုက်ထုတ်တာမျိုးတွေပြည်သူလူထုရှိရအခွင့်အရေးတိုးကောက်ပြီးတော့ဖြည့်ဆည်းဖို့ကိုသူကထောင်ရွက်ထားတာပေါ့အဲ့လိုထောင်ရွက်ထားတဲ့အတွက်ကြောင့်မလို့ဟိုလာစာတွေတိုးပစ်လိုက်တဲ့အခါမှာဝေဖောင်းပွားမှုဖြစ်လာနိုင်မလားဆိုတာကတော့ဟိုစောင့်တော့ကြည့်ရမှာပေါ့ဒါပေမဲ့ဟိုအရင်တုန်းကလို့နားစာတိုးလိုက်တာနဲ့တစ်ခင်းဒီဟိုဖြစ်လာမဲ့အနေထားမျိုးတော့မရှိဘူးလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်စီဝိုင်းစစ်တမ်းတစ်ခုကကြာဆိုထားတာကလည်းဝေကြေးဖောင်းပွားမှုနှုန်းကဒီ NLD အစိုးရဖွဲ့ပြီးတဲ့နှစ်အတွင်းမှာကျချင်းလာတယ်လို့အဲ့လိုစီရင်ခံစားတခုကိုဖတ်လိုက်ရတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီလာစာတွေတိုးပစ်လိုက်ပြီးတဲ့နောက်ပိုင်းမှာကုန်စည်နှုန်းတွေတက်လာတဲ့ကိစ္စကထိနိုင်နိုင်မယ်လို့တော့ညွှန်လင်းရပါတယ
်ဟုတ်ကဲ့ဆရာဦးတိမောင်တန်းရဲ့အမြင်နဲ့သိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီ
းကုန်စည်နှုန်းကအကြောင်းတစ်ချက်ပေါ်မှာမူတည်ရလေဆရာအခုကငွေဖောင်းပွားမှုကြောင့်နောက်တစ်ခုကတော့ transaction cost ကိုခေါ်တဲ့ဒီလုပ်ငန်းတွေလုပ်တဲ့နေရာမှာအကုန်ကျတွေများလာတဲ့အတွက်ကြောင့်ပေါ့နော်ဆိုတော့ငွေဖောင်းပွားမှုကြောင့်တော့စောစောကိုရဲထွန်းပြောတဲ့အတိုင်းပဲအမှန်တန် use site ဒီလုပ်နေတဲ့အတွက်ကြောင့်မလို့ဒီဘက်ကတော့ပြန်လဲထိန်းဤလိုက်နေလို့ဖြစ်နေ။ဒါပေမဲ့အထက်မှာအားကြီးရစရာမကောင်းသေးတာကဒီလုပ်ငန်းကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးတော့အစိုးရလူဝါဒနဲ့ပတ်သက်တဲ့ကိစ္စတွေမှာမလျှော့ချနိုင်နေတာပေါ့။အဲ့ဒီအတွက်ကြီးပြီးစီစီလေးလုပ်လိုက်လို့ရှိရင်ပုံစံကိုထိန်းနိုင်နေတယ်လို့ဖြစ်နေ။အဓိကစားကုန်တွေရဲ့တမုတ်ကွဲဆက်တစ်ချက်ကိုလေ့လာပြီးတော့ဒီနေရာမှာမူဝါဒချမယ်ဆိုတော့စနစ်ကျလုပ်မယ်ဆိုရင်ဖြစ်နိုင်မယ်လို့ကျွန်တော်ထင်တယ်။ဘာလို့ရှိရင်တော့ပြည်စဲချုပ်ထားတဲ့လုံထုံးလုံးကြီးတွေကြောင့်ပြီးရင်ကြီးမားနေတဲ့ပိတ်ဖို့ဆောင်ကြီးလိုစီစည်းလိုရက်စစ်မီနေရတာလိုအဆရှိတဲ့ဒိသရအကုန်ကျများတာဒီကြောင့်ဦးစင်းလုံးကဆက်ပြီးတော့အဲ့ချင်းနဲ့တက်သွားနိုင်တယ်ပေါ့နော်အဲ့ဒီဘက်မှာတော့အစိုးရဘက်ကအားနေနေတယ်အဲ့ဒါနဲ့ပတ်သက်တဲ့ပြည်ရင်ကြောင်းလေးဘာတွေလုပ်မလဲဆိုတော့ဒီဇိုင်းပေါ်မှာအများကြီးမူတည်နေတဲ့ဖြစ်နေအဲ့ဒါတော့ကျွန်တော်တို့လက်ရှိမိန့်ခွန်းမှာကျွန်တော်တို့သိနေတွေ့ရတယ်ဒီတပိမဲ့ရက်စစ်နဲ့ပတ်သက်တဲ့ကိစ္စမှာတော့ကျွန်တော်တို့တွေ့ရတယ်အဲ့တော့အခြေခံကုပ္ပစီတွေနဲ့ဆက်နွယ်တဲ့အမှုကွင်းဆက်တလျှောက်လေးလာပြီးတော့ဘာလုပ်မလဲဆိုတော့မူဝါဒကတော်တော်ရေးချင်တယ်လို့ထင်တယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဒီနေရာမေးချင်တာကဥယျာထုံးဝဲစားပြီးမေးပြစီဥယျာထုံးကြားပါရနော
်ဟုတ်ကဲ့
အခုသမဏကြီးပြောသွားတဲ့ပြုပင်ပြောင်းလဲမှုတွေအထူးသဖြင့်ပြည်နယ်နဲ့တိုင်းတွေကိုအခွင့်အာဏာပို့ပြီးတော့ပြီးမယ်ဆိုတဲ့ကိစ္စအပါအဝင်တခြားကိစ္စတွေလည်းပါရပေါ့လေဒီကိစ္စတွေဟာ2008ဖွဲ့စည်းပုံအရတာမီချက်နဲ့အဝင်ပါရလားအဲ့ဒီတာမီချက်ကိုကြော်လွှားပြီးလုပ်ရမယ့်ကိစ္စတွေများရှိနေဦးလားခင်ဗျာဒီလိုသူပေးလိုက်တဲ့ကတိထဲမှာ
ဒီကအားဖြင့်တော့သူကဒီကျွန်တော်ဖက်ဒရယ်စနစ်ပုံစံဖြစ်အောင်ပေါ့လေဒီရေးဆွဲထားတာဖြစ်တာပေါ့ဥပမာအားဖြင့်မြို့နယ်အဆင့်ခရိုင်အဆင့်ပြည်နယ်တိုင်းဒေသကြီးအဆင့်အုပ်ချုပ်ရေးမှုတွေဟာအုပ်ချုပ်ရေးဌာနတွေဟာပြည်ထောင်ဝင်ကြီးလက်အောက်မှာမရှိရဘဲနဲ့တက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်တွေရဲ့အစိုးရအဖွဲ့ရဲ့လက်အောက်မှာရှိရမယ်ဆိုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေမှာရေးသားထားတယ်အဒီအားကိုအရင်အစိုးရလက်ထက်တုန်းကတတိထားမိပေမဲ့လို့ဒီဗဟုချုပ်ကံမှုရှော့ချဖို့ကိစ္စကိုသူတို့တစ်ခုခုကြောင့်ပေါ့နော်အကြောင်းတစ်ခုခုကြောင့်သူတို့မလုပ်ခဲ့ဘူးပေါ့နော်မလုပ်ခဲ့ တနေသားမျိုးရှိတယ်အဲအဲ့ဒီကိစ္စကတော့မြင်လာထင်လာတဲ့ကိစ္စတစ်ခုပေါ့တခြားဥပဒေပြူရေးကိစ္စတွေမှာလည်းပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေကိုသိရထားတဲ့အခွင့်အာဏာတွေရှိတယ်အဲ့ဒါတွေကိုလည်းပထမအကြိမ်အစိုးရတက်တန်းပထမအကြိမ်လွတ်တော်တက်တန်းတွေတုန်းကကောင်းကောင်းမကျင့်သုံးခဲ့ဘူးပေါ့နော်အဲ့ဒီတုန်းကလည်းကျွန်တော်တို့ဒီဖက်ဒရယ်စနစ်ဆိုတာလည်းကောင်းကောင်းနားမလဲနောက်တစ်ခုကဘိုလ်ချုပ်တိုင်မှုကိုပဲအကုန်လုံးအစအစအရာရာအားကိုးနေတဲ့အချိန်ဆိုတော့ဒီဟာကိုလောကကောင်းမှလည်းမသိအခုသမရဦးဝင်းမြင့်ကဒီဟာကိုထောက်ပြပြောဆိုလိုက်တဲ့ဟာကကျွန်တော်ထင်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေဘောင်တွေကအဲ့ဒါလိုဘိုလ်ချုပ်တိုင်မှုရှော့ချရမယ့်ကိစ္စတွေကိုဒီရွယ်ပြီးတော့ပြောပုံရပါတယ်အခြေခံဥပဒေကခွင့်ပြုထားတာဖြစ်တဲ့အတွက်ကြောင့်မလို့လုံးလို့ရပါတယ်အောက်ချိန်မှာတကယ်တမ်းလုံနိုင်ကြိုင်နိုင်မဲ့ထိုးသွင်းပြီးတော့ပေါ့နော်ကိုတိုင်းဒေသကြီးပြည်နယ်ရဲ့အခွင့်အာဏာကိုကြီးပြေဘဝအသုံးချပြီးဒီဆောင်ရွက်သွားဖို့ပဲလိုတယ်လို့ကျွန်တော်ဆလာ
ဟုတ်ကဲ့ဒါမဲ့ပြည်ထွန်းတော်တော်ပြောရဲတခုခုအခြေအနေကြောင့်မလုဖြစ်ခဲ့ဘူးဆိုတာအဲ့တခုခုအခြေအနေဆိုတာကဘာလဲပုံမှန်လင်းလင်းပြောရင်တစ်ဖက်ကပြည်ထောင်ဝန်ကြီးတို့ဘာလို့ကိုရွေးချယ်ပေးခဲ့တဲ့တပ်မတော်ရဲ့သဘောထားကိုငဲ့ကွက်ခဲ့ရလို့လားအခုခါမှာတော့တပ်မတော်ကအဲ့လိုလုလိုက်ရင်ကြီးကြီးဖြူဖြူစီးပါမလားဆိုတာလည်းဆက်ဆွေးနွေးပါဦးရထွန်း
အဲအရင်ကတော့ငါတော့ကျွန်တော်ထင်ပါတယ်ဟိုကျွန်တော်တို့စစချင်းဆိုတော့အခြေခံဥပဒေကိုကောင်းကောင်းနားမလည်ကြတာလဲပါတာပေါ့လေကျွန်တော်တို့အပါဝင်အစိုးရအဖွဲ့ဝင်တွေတော့ဥက္ကဋ္ဌများအပါဝင်ပေါ့နော်အခြေခံဥပဒေကိုကျွန်တော်တို့ကစပြီးတော့ဒီလုံရင်တင်ရင်လုံဆိုတဲ့အနေထားမျိုးဖြစ်တဲ့အခါကျတော့ဘယ်သူမှလည်းစိတ်စက်စက်ဒီဥစ္စာကိုမသိဘူးနောက်တစ်ခုကဒီဟာကနိုင်ငံရေးအရာဒါဖက်ဒရယ်စနစ်ပုံစံဆွဲထားတယ်ဆိုတဲ့ဥစ္စာကိုလည်းချင်းချင်းလင်းလင်းနားမလဲတဲ့အခါကျတော့ဒီအုတ်ချုပ်ရေးကဒီရေရေးကပဲကင်ထားတာဖြစ်လိမ့်မယ်လို့ပြဆကြတာပေါ့လေတနည်းပြောရမယ်ဆိုလို့ရှိရင်ဒီရေရေးဝန်ကြီးဌာနကကျွန်တော်တို့အုတ်ချုပ်ရေးကိုဆက်လက်ပြီးတော့ကင်ထားဖို့ကိုရခင်အစိုးရကလည်းလိုလိုလားလားဒီဘိုလ်ချုပ်ကင်မှုကိုကျင့်သုံးခဲ့တယ်လို့ဦးသိန်းစိန်အစိုးရကလည်းဆက်ပြီးတော့ကျင့်သုံးလိုတဲ့စိတ်ဆန္ဒရှိပုံရပါတယ်ဒါကြောင့်မို့ဒီဥစ္စာကိုမပြောင်းလဲခဲ့တာပဲเนาะနောက်ပိုင်းဒီဘက်ဖြစ်မှာကတော့ဒါနဲ့ပတ်သက်လို့ဒီပန်ပြောဆိုထောက်ပြတာတွေလည်းရှိတယ်မီဒီယာသမားတယောက်ကဥဇော်သေးကိုလှမ်းပြီးတော့မေးလိုက်တဲ့အခါမှာဥဇော်သေးကဟုတ်ပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့တက်ဆိုင်ရာအုပ်ချုပ်ရေးအစင်းစင်းကိုတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအောက်ကိုပြောင်းဖို့အတွက်ဆိုရင်ဥပဒေတစ်ခုပြဋ္ဌာန်းပြီးတော့ဒီဆောင်ရွက်လို့ရပါတယ်ဆိုပြီးတော့ဖြေလိုက်တယ်အဲ့ဒီနောက်ပိုင်းမှာတကယ်တမ်းလောက်တဲ့အခါမှာတချို့သောဥပဒေတွေကမပြင်ဆင်ရသေးတာမဖြတ်သိမ်းရသေးတာရှိတော့ညှိတွန်းနေတယ်ဒီအချိန်မှာတော့ဒီအုပ်ချုပ်ရေးတွေဟာတော့တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်တွေကရှင်းသုံးရမဲ့ဟာတွေဖြစ်တယ်ဆိုတာသဘောပေါက်လာတာနဲ့အမျှဒါတွေကဆောင်ရွက်လို့ရပါတယ်အခုအချိန်ကဥပဒေနဲ့ဆန့်ကျင်ခြင်းမညီညွတ်ခြင်းမရှိဘူးလို့ကျွန်တော်အဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေမှာတက်မတော်ရဲ့ညွန်ညင်မှုကိုလည်းထက်တက်စရာမလိုဘူးဆိုတဲ့သဘောပေါ့ဆရာဦးတင်မောင်သားကဘယ်လိုသဘောပါလဲဒီ centralization နဲ့ပတ်သက်ပြီးတော့တကယ်ထိထိရောက်ရောက်လုပ်နိုင်မလို့ထင်ပါလားအကန့်အသတ်တွေငက်ွယ်ရမယ့်ဟာတွေမရှိဘဲနဲ့ထိုးထိုးချူချူလုပ်နိုင်မလို့ဆရာထင်တာဆရာ
ပထမဆုံးကတော့ဆရာဒီဖွဲ့စည်းပုံကိုတက်မတော်ကဆွဲတယ်ဒီအဲ့တော့ဖွဲ့စည်းပုံမှာလုပ်ပိုင်ခွင့်နဲ့ပေးထားတာကိုတက်မတော်ကလည်းတည်ပြီးသားဖြစ်တယ်လို့ကျွန်တော်ထင်တယ်ဒီလိုထင်တာနဲ့တခြားစီပေါ့နော်ပထမဆုံးကတော့ဒီနေ့တိုင်းဒေသကြီးအစိုးရရဲ့ယုံပါဒီရေးဝန်ကြီးဌာနအောက်မှာရှိတဲ့ထရေဥဖြုတ်ရင်းဝင်ယူရမယ်ဆိုတာဖွဲ့စည်းပုံမှာပြဋ္ဌာန်းထားတယ်ဒီကြိမ်ထဲမှာပဲဒီနေ့တိုင်းဒေသကြီးရဲ့ဖွံ့ဖြိုးတိုးတက်မှုစီမံကိန်းတွေလူဝါဒနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့လိုအပ်လို့ရှိရင်ဒီရေကိုပိုင်းနေဘက်ဝန်ထမ်းဖွဲ့စည်းကိုလည်းဖွဲ့စည်းခွင့်ရှိတယ်လို့ပုံမှန်159မှာပြဋ္ဌာန်းထားတယ်။ဆိုတော့ဒါကစရဲကဒဇိုင်းရဖို့ကတည်တည်တာလို့ထင်တယ်။လုံးလို့လည်းရမယ်လို့ကျွန်တော်ထင်တယ်။မန်းလေးမှာလုတ်ခစ်ကြတယ်များအစ်ကျုံပြပြောရလို့ရှိရင်ဝန်ထမ်းတွေကလည်းပထမပိုင်းမှာနည်းနည်းသွေးသွားဖြစ်တယ်မလုတ်ဘူးမကြိုက်ဘူး။ဟောမလုတ်ဘူးမကြိုက်ဘူးဆိုတာကဒီဘွာရကိုတိုင်းစစ်ဒေသကြီးမှာခြားတယ်နော်အစီအစဉ်လေးနောက်ပြီးတော့စီမံချက်တွေကိုတိုင်းစစ်ဒေသကြီးမှာတိတိကျကျတတိကျကျရေးတယ်ဆိုတာမျိုးဒီလိုလုပ်ပုံပိုင်းနဲ့ဝောင်းနေနဲ့အောက်ချိန်မှာမလုပ်ခဲ့ရဘူးပေါ့နော်အဲ့ဒီချိန်မှာနည်းနည်းလေးဘာလုပ်နေလဲဆိုတော့သဝေဇဝါလေးဖြစ်တာရှိတယ်ဒါပေမဲ့ဝန်ကြီးချုပ်ရဲ့ဦးဆောင်မှုအောက်မှာမို့လို့ကျွန်တော်တို့လုပ်တဲ့အခါမှာအဟိုးဖြစ်တဲ့ဝန်ကြီးဌာနတွေကလည်း အခုကအင်မတန်နေပါတယ်ဝင်ကြီးဌာနနဲ့ထိတိုက်တွေ့တာတွေလည်းကျွန်တော်တို့မတွေ့ခဲ့ရဘူးအဓိပြောလို့ရှိရင်တိုင်းဒေသကြီးအစ်စ်မှာလုပ်တဲ့စီမံချက်တွေမှာကဝင်ကြီးဌာနကလုပ်နေတဲ့မူဝါဒတွေကိုအားဖြစ်ပေးရတယ်ရောက်တယ်အပြန်အလှန်အားဖြစ်မှုကိုတွတ်တွေ့ရတယ်ပေါ့နော်ဥပမာအားဖြင့်အစားအသောက်တွေပြည့်စစ်တဲ့ FDA လို့လုပ်ငန်းမျိုးမှာလည်းအဲ့ဒီလိုအားဖြစ်မှုမျိုးမန္တလေးနဲ့ပဲဟိုကြားထဲမှာကျွန်တော်တို့တွေ့ရတယ်နော်လေယာဉ်ဆိုင်ပြည်ဝင်ကြီးဌာနမှာလုပ်မဲ့agriculture good practice ပေါ့နော်။ဒါရိုက်ပြည်လို့ပုံပိုင်းလုံးခေါင်းနေမှာလဲအားထည့်တဲ့ဟာမျိုးတွေကျွန်တော်တို့သွားပြီးတွေ့ရတယ်ပေါ့နော်။ဆိုတော့အဲ့ဒီအတွေ့အကြုံတွေရပဲသမရကြီးကပြောတယ်လို့ကျွန်တော်ထင်တယ်။အဲ့တော့စိတ်အခက်အခဲမရှိတော့ဘူးလို့ကျွန်တော်စိတ်ထဲမှာထင်ပါတယ်။ဟုတ်ကဲ့။ဟိုတက်ကောအိုက်ဒီလာကြီးအဆင့်အစိုးရဒီအတွက်ကော